တင်ပက်ခံနောက်ဖက်ကန်ကိုအစ္စရေးတပ်ဖွဲ့တွေကဗုဒ္ဓဦးနေမှာဝင်ရောက်စီးနင်းတိုက်ခိုက်ပြီးလေကြောင်းကလည်းတိုက်ခိုက်တာကြောင့်အနည်းဆုံးပါလက်စတိုင်းတိုက်ခိုက်ရေးသမား9ဦးသေဆုံးနောက်မတိမငိမ့်ဖြစ်နေတဲ့ဂျီနီမြို့ကိုလည်းဝန်းရံလိုက်ပါတယ်နောက်ဖက်ကန်ရဲ့မြောက်ပိုင်းမှာတည်ရှိပြီးစစ်သွေးကြွတွေအကောင့်ခဲ့ရာချင်းနေမျိုးနောက်1984ခုနှစ်အရှိအလဲပိုင်းစစ်ပွဲအတွင်းကဒုက္ခသည်စခန်းတွေဖြစ်တဲ့ Dagram နဲ့ Alfara ဒုက္ခသည်စခန်းတွေတဲကိုတပ်ဖွဲ့အင်အားအများပြဝင်ရောက်ထားပြီးလို့ Israel စစ်တပ်ကပြောပါတယ် Dagram မှာ၄ချောင်းကတိုက်ခိုက်မှုတစ်ချိန်နဲ့ Alfara မှာ၄ချောင်းက၃ချိန်တိုက်ခိုက်မှုအပါအဝင် Israel စစ်တပ်ကစစ်သွေးကြွ၉ဦးကိုတုတ်တင်ခဲ့ကြောင်းစစ်တပ်ပြောခွင့်ရဒုတိယပုံမှုကြီး Nebdet Shoshani ကပြောပါတယ်စစ်သွေးကြတန်တရာရှိသူ9ဦးကိုဖမ်းဆီးခဲ့ပြီးဒါဟာဆိုရင်စစ်စင်ရေးကြီးရဲ့ပထမအဆင့်စီးနှင်းမှုဖြစ်တယ်လို့သူကပြောပါတယ်။အနောက်ဖက်ကန်တိုက်ခိုက်မှုအတွင်ဟာမတ်စ်တိုက်ခိုက်ရေးသမား10ဦးသေဆုံးကြောင်းဟာမတ်စ်ကလည်းပြောပါတယ်ရှင်။